ရိုဟင်ဂျာမွတ်စလင်တွေအပေါ်မှာမြန်မာအစိုးရဆက်ဆက်ကကျူးလွန်ခဲ့တဲ့လူခွင့်ရေးဖောက်ပြန်မှုတွေဟာဂျီနိုဆိုက်လို့ခေါ်တဲ့လူမျိုးတုံးတပ်ဖြတ်မှုကျူးလွန်ရရောက်တဲ့အကြောင်းမွတ်စလင်ဂျီနိုဆိုက် Awareness Convention 2016လို့အမည်ပေးထားတဲ့ညီလာခံမှာမိန့်ခွန်းပြောကြားခဲ့သူတွေကဆွဆွဲပြောဆိုလိုက်ပါတယ် BAMA လို့ခေါ်တဲ့မြန်မာ American Muslim အသင်းကဥဆောင်ပြီးတော့ California ပြည်နယ် Los Angeles မြို့မှာ August 14ရက်နေ့ကကျင်းပခဲ့တဲ့အဲ့ဒီညီလာခံမှာမွတ်စလင်ရေးတကြွလှုပ်ရှားသူတွေလူမျိုးတုံးတပ်ဖြတ်မှုဆိုင်ရာကြွမ်းကျင်သူတွေအပါအဝင်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ဟောင်းတို့ကလည်းမင်းကွန်ပြောကြားခဲ့ကြတာပါအပြည့်စုံကိုကိုဇော်ဝင်းလှိုင်ကစူးစီးတင်ပြပေးထားပါတယ
်မြန်မာနိုင်ငံမှာရှိတဲ့လူနည်းစုမွတ်စလင်တွေအပေါ်ကျူးလွန်နေတဲ့အဖြစ်အပျက်တွေဟာလူမျိုးတုံးတပ်ဖြတ်မှုဖြစ်တယ်လို့လူမျိုးတုံးတပ်ဖြတ်မှုစောင့်ကြည့်အဖွဲ့ကဘာကြောင့်ယူဆရတယ်ဆိုတဲ့အချက်ကိုအဖွဲ့ရဲ့အကြီးအကဲ Gregory Stanton ကညီလာခံကိုဗီဒီယိုနဲ့ပေးပို့တဲ့မင်းကွန်ထဲမှာထည့်သွင်းပြောကြားခဲ့ပါတယ
် As you know we use a 10 stage model of how genocide develops. Classification is the first stage.
လူမျိုးတုံးတပ်ဖြတ်မှုတွေဘာကြောင့်ဖြစ်တယ်ဆိုတာအဆင့်ဆယ်ဆင့်နဲ့ကျွန်တော်တို့ခွဲခြားသတ်မှတ်ထားပါတယ်။ပထမအဆင့်ကတော့ခွဲခြားဆက်ဆံခြင်းပါ။မြန်မာနိုင်ငံမှာရိုဟင်ဂျာတွေဟာခွဲခြားဆက်ဆံခံရပါတယ်။သူတို့ကိုနိုင်ငံသားအဖြစ်သတ်မှတ်ခြင်းမခံရပါဘူး။လူတစ်ယောက်ဟာနိုင်ငံသားအဖြစ်သတ်မှတ်ခြင်းမခံရဘူးဆိုရင်အဲ့ဒီလူဟာနိုင်ငံသားအခွင့်အရေးတွေအားလုံးဆုံးရှုံးသွားပါတယ်။အဲ့ဒါဟာအဆိုးအဝါဆုံးခွဲခြားဆက်ဆံမှုဖြစ်ပါတယ်။နိုင်ငံသားမဟုတ်တဲ့သူတွေဟာမဲပေးခွင့်မရှိသလိုရိတ်ခါနဲ့နေထိုင်စရာခံစားပိုင်ခွင့်မရှိဘူး။အစိုးရဝန်ထမ်းအဖြစ်လည်းတာဝန်ထမ်းခွင့်မရှိဘူး။ပညာသင်ကြားခွင့်တွေလည်းမရှိတော့ပါဘူး။ဒါတွေအားလုံးဟာနိုင်ငံသားအဖြစ်ငြင်းပယ်ခံရခြင်းရဲ့နောက်ဆက်တွဲအကျိုးဆက်တွေဖြစ်ပါတယ်
။မြန်မာအစိုးရကနိုင်ငံသားအဖြစ်သတ်မှတ်ထားတဲ့စနစ်ဟာ1982ခုနှစ်နိုင်ငံသားဥပဒေအပေါ်အခြေခံထားတာဖြစ်ပြီးအဲ့ဒီဥပဒေအရရိုဟင်ဂျာတွေနိုင်ငံသားဖြစ်ခွင့်မရှိဘူးလို့သတ်မှတ်ထားတယ်လို့စတန်တန်ကပြောပါတယ်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်အဖြစ်2008ခုနှစ်ကနေ2014ခုနှစ်အထိတာဝန်ထမ်းဆောင်ခဲ့တဲ့တိုမတ်အိုဟဲကင်တာနာကလည်းအနေဒီအစိုးရတက်လာတာရပ်ပေါင်း100ကျော်ခဲ့ပေမဲ့အခြေအနေတွေပြောင်းလဲမှုရှိတာကိုမတွေ့ရသေးဘူးလို့ညီလာခံကိုဗီဒီယိုနဲ့ပေးပို့တဲ့မင်းကွန်းထဲမှာထည့်သွင်းပြောဆိုခဲ့ပါတယ
် Current Myanmar government has been already 100 days since the NLD took over and we have not seen a clear
NLD အစိုးရအာဏာရလာတာဟာအခုဆိုရင်ရပ်ပေါင်း100ကျော်ခဲ့ပါပြီ။ရိုဟင်ဂျာတွေပေါ်ကျူးလွန်နေတဲ့ဖိနှိပ်မှုတွေပြောင်းလဲသွားအောင်လှုပ်ဆောင်မဲ့တိတာထင်ရှားတဲ့လှုပ်ဆောင်မှုတွေအခုချိန်ထိကျွန်တော်တို့မတွေ့ရသေးပါဘူး။မြန်မာနိုင်ငံအတွင်းကလူခွင့်ရေးအခြေအနေတွေကိုစိတ်ဝင်စားမှုရှိရဲဆိုတဲ့နိုင်ငံတကာအတိုင်းအဝန်အနေနဲ့ရိုဟင်ဂျာတွေကြုံတွေ့ခံစားနေရတာတွေကိုမျက်ကွယ်ပြုထားကြလိမ့်မယ်မဟုတ်ဘူးလို့ကျွန်တော်မျှော်လင့်ပါတယ်။
ရိုဟင်ဂျာမွတ်စလင်တွေအပေါ်ဖိနှိပ်မှုအများအပြားကိုအရင်စစ်အစိုးရလက်ထက်မှာကျူးလွန်ခဲ့တာဖြစ်ပေမဲ့သမ္မတဦးသိန်းစင်အစိုးရလက်ထက်မှာလည်းကျူးလွန်မှုတွေရှိခဲ့တယ်လို့ညီလာခံမှာပြောကြားခဲ့သူတွေကထောက်ပြပြောဆိုခဲ့ကြပါတယ်။ဒါ့အပြင်အန်အေဒီကောင်းဆောင်တောင်းဆန်းစုကြည်အနေနဲ့ရိုဟင်ဂျာအရေးကိစ္စကိုထုတ်ဖော်ပြောဆိုခြင်းမရှိတဲ့ကိစ္စကိုလည်းဝေဖန်ထောက်ပြခဲ့ကြပါတယ်။2010ခုနှစ်ရွေးကောက်ပွဲမှာပူတီတောင်မဲဆန္ဒနယ်မြေကိုကိုစားပြုပြီးပြည်ခိုင်ပြိုးပါတီအမတ်အဖြစ်ရွေးကောက်တင်မြှောက်ခံခဲ့ရတဲ့ဥရွှေမောင်ကလည်းလွတ်တော်အတွင်းမှာရောပြည်ခိုင်ပြိုးပါတီအတွင်းမှာပါရိုဟင်ဂျာရဲ့အရေးကိုသူ့အနေနဲ့ဆွေးနွေးတင်ပြခဲ့တယ်လို့ပြောပါတယ
်။ Since then I have been loudly speaking not only at the parliament but also at the USDP headquarters party headquarters for the
ပြောတော့လာကတော့အမအဖြစ်အရေးခံရတဲ့အချိန်ကစလို့လွတ်တော်အတွင်းမှာတမကပဲ USDP ပါတီဌာနချုပ်မှလည်းရိုဟင်ဂျာတွေကြုံတွေ့ခံစားနေရတဲ့အခြေအနေတွေကိုဆွေးနွေးတင်ပြခဲ့တဲ့အကြောင်းဒီပြဿနာကိုဖြေရှင်းမဲ့အစားသမ္မတဦးသိန်းစင်အစိုးရကရိုဟင်ဂျာတွေဟာဘင်္ဂလားဒေ့ရှ်နိုင်ငံကတရားမဝင်ဝင်ရောက်လာသူတွေလို့သတ်မှတ်လိုက်ကြောင်းပြောသွားတာဖြစ်ပါတယ်။ဥရှင်မောင်ဟာ2015ခုနှစ်နိုဝင်ဘာရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မှုစူးစမ်းခဲ့ပေမဲ့ရှင်ပြိုင်ခွင့်မရခဲ့ပါဘူး။လူမျိုးတုံးတတ်ဖြတ်တယ်ဆိုတဲ့ပြောဆိုမှုဟာဝိဝါဒကွဲပြားစရာသကလုံးအုံုံဖြစ်ပါတယ်။ရဝမ်းဒါမှာဖြစ်ပျက်ခဲ့တဲ့လူမျိုးစုအချင်းချင်းကြားတတ်ဖြတ်မှုတွေဟာလူမျိုးတုံးတတ်ဖြတ်မှုဟုတ်မဟုတ်ဆိုတာနဲ့ပတ်သက်လို့လဲကုလသမဂ္ဂမှာအခြေတင်ညှဉ်းပန်းမှုတွေရှိခဲ့ပါတယ်။ဒါကြောင့်လဲမြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့တိုင်းဒေသလူနည်းစုတွေနဲ့ရိုဟင်ဂျာတွေအပေါ်ဖိနှိပ်မှုတွေဟာလူမျိုးတုံးတပ်ဖြတ်မှုအဖြစ်သတ်မှတ်ခေါ်ဝေါ်ဖို့အတွက်အပြန်အလှန်ညှဉ်းပန်းမှုတွေရှိနေတာပါ။မြန်မာနိုင်ငံမှာရှိတဲ့ရိုဟင်ဂျာတွေနဲ့မွတ်စလင်တွေအပေါ်ဖိနှိပ်မှုတွေရှိနေပေမဲ့အဲ့ဒီဖိနှိပ်မှုတွေဟာလူမျိုးတုံးတပ်ဖြတ်မှုမဟုတ်ဘူးလို့သတ်မှတ်ကြောင်းအမေရိကန်နိုင်ငံသားရေးဌာနကကွန်ဂရက်လွှတ်တော်ကိုမတ်လ18ရက်နေ့ကတင်သွင်းတဲ့အစီရင်ခံစာမှာလည်းထည့်သွင်းဖော်ပြထားပါတယ်။2012ခုနှစ်ကရခိုင်ပြည်နယ်မှာရှိတဲ့လူမှုအတိုင်းအဝိုင်းနှစ်ခုအကြားဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်မှုတွေကြောင့်နေရဆွန့်ခွာထွက်ပြေးခဲ့ရတဲ့မွတ်စလင်ဒုက္ခသည်တသိန်းကျော်ရှိနေတာဖြစ်ပါတယ်။အနယ်ဒီအစိုးရတက်လာပြီးတဲ့နောက်ရခိုင်ပြည်နယ်အတွင်းပညာရေး၊တည်ယူပို့ဆောင်ရေးနဲ့လူမှုရေး၊ကျန်းမာရေးကဏ္ဍတွေဖွံ့ဖြိုးရေးအတွက်မေလတုန်းကရခိုင်ပြည်နယ်တည်ငြိမ်အေးချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအကောင့်ထယ်ဖော်ရေးကော်မတီကိုဖွဲ့စည်းခဲ့တာဖြစ်ပါတယ်။ တောင်ဆန်းစုကြည်ကတော့ရခိုင်ပြည်နယ်အရေးဟာအချိန်ယူဖြေရှင်းရမယ့်ကိစ္စအရဖြစ်တယ်လို့ပြောကြခဲ့တာဖြစ်ပါတယ်။လော့စ်အန်ဂျလစ်မြို့မှာဩဂုတ်လ14ရက်နေ့ကကျင်းပခဲ့တဲ့ညီလာခံကတော့မြန်မာနိုင်ငံအတွင်းမှာရှိတဲ့ရိုဟင်ဂျာမွတ်စလင်တွေအပေါ်ကျူးလွန်နေတဲ့ဖိနှိပ်မှုတွေဟာလူမျိုးတုံးတပ်ဖြတ်မှုအဆင့်အထိရောက်နေတယ်ဆိုတာနိုင်ငံတကာကသိရှိလာအောင်လှုပ်ဆောင်တဲ့ညီလာခံဖြစ်ပါတယ်ခင်ဗျာ။